ကချင်ပြည်နယ်မှာဖြစ်နေတဲ့လက်နက်ကင်ပြည်ပက်ခါတွေအဆုံးသတ်စေဖို့ရည်ရွယ်ပြီးတော့နေပြည်တော်မှာကျင်းပတဲ့လွှတ်တော်ရေးမှာဒီကနေ့ဆွေးနွေးကြပါလိမ့်တိုင်းရင်းသားကိုယ်စားလှယ်တွေကတော့မြမဆိုးရတက်တွေနဲ့ကချင်တိုင်းရင်းသားလက်နက်ကင်တွေကြားမှာတိုက်ခိုက်မှုတွေကိုနိုင်ငံရေးအရအဖြေရှာကြဖို့အကြံပြုဆွေးနွေးခဲ့ကြပေမဲ့အာဏာရပါတီနဲ့စစ်တပ်ကိုယ်စားလှယ်တွေကတော့အင်အားသုံးနှိမ်နှင်းဖို့လိုလားနေကြတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောပါလိမ့်ဒီနေ့လွှတ်တော်ရေးမှာခြေတင်ဆွေးနွေးခဲ့တာတွေကိုတော့ကိုအောင်လွင်ဦးကပြောပြပေးမှာပါရှင်
မြန်မာစစ်ရဲတပ်ဖွဲ့တွေနဲ့ကချင်လွတ်လပ်ရေးဖွဲ့ KIU တို့ကြားတိုက်ခိုက်မှုတွေနေ့စဉ်ရက်ဆက်စွာဖြစ်ပွားနေတာတွေအဆုံးသတ်စေရည်ရွယ်ပြီးအမျိုးသားလွတ်တော်မှာတင်သွင်းတဲ့အဆိုတစ်ချက်ကိုဆွေးနွေးကြတာပါကချင်တိုင်းရင်းသားကိုယ်စားလှယ်ဥက္ကဋ္ဌိန်နဲ့တင်သွင်းလာတဲ့အဆိုကိုတိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တွေဆွေးနွေးကြရမှာတော့မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးတဲ့နောက်ကြုံခဲ့ရတဲ့လက်နက်ကိုင်ပြစ်ခတ်တွေဟာအစိုးရဆက်ဆက်လက်ထက်ပြည်လဲအောင်မဖြေရှင်းနိုင်ခဲ့တဲ့နိုင်ငံရေးအကျိုးဆက်ဖြစ်နေဆွေးနွေးကြတာပါကချင်ပြည်နယ်ကအခုနောက်ဆုံးပြစ်ခတ်တွေဆုံးသတ်ဖို့ဆိုရင်လည်းတွစ်ဆုံဆွေးနွေးတဲ့နည်းလမ်းကသာအဖြေရနိုင်မယ်လို့တိုင်းရင်းသားကိုယ်စားလှယ်တွေကယုံကြည်ကြတဲ့အကြောင်းကိုရိုင်းဝင်းရောက်ဆွေးနွေးခဲ့တဲ့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ
်အဓိကတော့ဒီရင်းစစ်ကိုရပ်ဖြေချင်တာပေါ့လေဒီကဗနာကိုဖြေချဖို့တစ်ခုတည်းကိုနည်းလမ်းဟာကျွန်တော်တွစ်ဆုံညီနိုင်ဖြေချနေပဲကျွန်တော်တို့ဘိုးကိုဆွေးနွေးကြပါတယ်ဒါကကျွန်တော်တို့တိုင်းသားလူထုကိုတွေကဆွေးနွေးကြတယ်တို့ရောများအဲ့ဒီအနေနဲ့ပါနောက်တော့ဒီဘက်ကရောဒီကံကြောပါတီဘက်ကတချို့ညီစာတက်လို့ညီစာပုဂ္ဂိုလ်တွေကတော့ကျေအတူချေမိုးရဲဆိုတော့ဥတီချေဘက်ကိုတွားရလို့ယူဆပါတယ်ဆိုတော့ကျွန်တော်တို့ဆွေးနွေးတဲ့အခါမှာကျတော့ဒီညီညီကိုနော်ခဏတာအောင်လန်းစစ်ပြီးခါမှာပြင်းပြင်းယူနေအထောက်ရရင်းကြံရေးကိုညံ့နိုင်ပြီးပြင်းပြင်းဆိုးဖို့ပြီးဆိုလို့ရတဲ့အစီအစဉ်ကိုလည်းကျွန်တော်ဆွေးနွေးကြည့်ပါမယ်။တော်ရညီငယ်ရေကိုရဖို့အတွက်ကျွန်တော်နိုင်ငံရေးအားဖြင့်တွဲဆောင်ဆွေးနွေးရေးဆိုတဲ့အကြောင်းစုကြည့်တော့တာကြီးကြီးမှုပေါ့လေ။တွဲဆောင်ဆွေးနွေးအဖြစ်ချရဲကြီးကြီးမှုကိုတည်ဆောက်ဖို့လိုရဲဆိုတဲ့အဲဒါလေးနဲ့ကျွန်တော်ဆွေးနွေးသွားတယ်။
ဆက်ကနေကြပြည်ခတ်ရဆက်ထားတာတွေ2017နှစ်လပိုင်းမှာပြပြခဲ့ပြီးတဲ့နောက်လက်နက်ကန်ပြည်ခတ်တွေပြန်လည်ပြပွားနေတာတွေဟာဒီနှစ်ဆက်ပိုင်းမှာတော့ပုံမပြင်းထန်လာခဲ့တာပါမြန်မာအနာဝင်တွေကတော့အစိုးရရဲ့စစ်ကြောင်းတွေကိုကချင်လက်နက်ကန်တပ်တွေကတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်တုံ့ပြန်တဲ့အနေနဲ့ဒေသရင်းစစ်စင်ရေးတွေလုပ်ခဲ့တာလို့ပြောပါတယ်စီးရေးရိမ်းချက်တွေရရှိပြီးဖြစ်တဲ့အတွက်လည်းပြီးခဲ့တဲ့စနေနေ့ကဆက်လို့ထိုးစစ်တွေရက်မယ်လို့ကြေညာထားတာပါဒါပေမဲ့လည်းကြေညာချက်ထုတ်ပြန်ပြီးနောက်ပိုင်းအထိအချင်းလက်နက်ကင်တပ်တွေကဆွေရတပ်ဖွဲ့တွေနဲ့အရက်သားတွေကိုတိုက်ခိုက်မှုတွေရှိတယ်ဆိုပြီးတော့လည်းပြောဆိုထားတာဖြစ်ပါတယ်။ဂျာသာရီနေကလွတ်တော်ရင်းဆွေးနွေးစဉ်မှာလည်းစစ်တပ်ကိုယ်စားလှယ်တွေနဲ့စစ်မှုထမ်းအောင်ကိုယ်စားလှယ်တွေကအလားတူဆွဲချက်တွေနဲ့အတူပြဿနာကိုအင်အားသုံးဖြေရှင်းမှုဆွေးနွေးခဲ့ကြတယ်လို့ဒေါက်တာအေးမောင်ကပြောပါတယ်။
အဲ့တော့တပ်မတော်သားတွေဆက်ဆံဆွေးနွေးတဲ့အခါကျတော့ဒီတွေတော့ဒီစစ်ပွဲနဲ့ပတ်သက်လို့ KIA တို့ရဲ့ဟိုစတင်စစ်ခတ်မှုတွေမိုင်းခွေမှုတွေအဲ့လိုမျိုးကိုဟိုရှာပြပြရမှာလေ the state နဲ့ထိုးပြီးရမှာသူတို့ရှင်းတော့ပေါ့။ဒီတိုင်းနာရိပတ်ကတော့ဒီဟိုဘက်ဒီဘက်ကတော့ပြနေပါပဲစစ်ပွဲဆိုတာ။နော်စစ်ပွဲဆိုတာအကြောင်းရင်းကိုရှာဖို့လိုတယ်။အဲ့ဒီအခြေအနေနိုင်ငံရေးရဖြစ်ရှင်းနေတယ်။ဒီကကျွန်တော်တို့တန်းကြည့်ဖို့ကစစ်မှန်တဲ့ဒီတောင်စုရှိတိဆောင်မှရှင်းရှင်းဒီနှစ်ပေါင်း65နဲ့ကျော်ဒီညနေခါမှာတိုင်းသားချင်းချင်းဖက်ချက်ချက်ချက်ဖြစ်နေရမှာ။အမှန်တော့ကျွန်တော်တို့ပြန်လေသုံးသပ်ဖို့လိုပြီးကျွန်တော်တွေ့ဆုံဆိုင်ရာဖြေချပြီးအားမှာပြောင်းစုကိုတည်ဆောက်ဖို့လိုပြီးဆိုတာပေါ့ကျွန်တော်တို့ပြန်ဟိုတက်လန့်စိတ်တပိုးပါပဲလို့ဆင်းရဲကြပါတယ်ကိုလိုမီးယားရဲ့ရည်ရည်ရှိနေဥက္ကဋ္ဌကဆိုပြနေတဲ့အချက်သုံးချက်လုံးကိုတိုင်းသားဆွတ်တော်အမတ်တွေကတော့ထောက်ခံပြီးဆင်းရဲကြပါတယ်
ကချင်ပြည်နယ်ပြည်ပကနဲ့ပတ်သက်လို့လွတ်တော်မှာတောက်ကြံနေသည့်ဆက်လက်ဆွေးနွေးသွားအောင်ပါပါမြန်မာဆိုရကတော့တက်ခိုက်မှုတွေရဆက်ပြီး KIO နဲ့ဆွေးနွေးဖို့အသင့်ရှိနေတဲ့အကြောင်းကန့်လန့်ထားပေမဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေစမှုလက်တွေ့မှာဆွေးနွေးရမဖြစ်နိုင်တဲ့လောက်အခြေအနေမျိုးမှာရောက်နေတယ်လို့ KIO ကပြောဆိုထားတာပါဒီလိုပဲတွေ့ဆုံရမယ်ဆိုရင်လည်းတဖွဲ့ချင်းအနေနဲ့မဟုတ်ပဲတိုင်းဒေသနဲ့နိုင်ငံမှာမိတ်ဖွဲ့တစ်ခုဖြစ်တဲ့ညီညွတ်သောတိုင်းဒေသလူမျိုးများ Federal Council UNFC နဲ့တူတွေ့ဆုံဖို့လိုလားတဲ့အကြောင်းလဲ KIO ဘက်ကပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ